ွီဒင်နိုင်ငံစတော့ဟ ோம் မြို့နိုဘယ်ဆုရွေးချယ်ရေးကော်မတီကဒီနေ့အတွက်စာပေဆိုင်ရာနိုဘယ်ဆုကိုဘယ်လာရုစ်နိုင်ငံသူစာနယ်ဇင်းသမားဆာဗလနာအလက်စီဗစ်ကိုချီးမြှင့်လိုက်ပါတယ်သူရဲ့အသံမျိုးစုံပါတဲ့ရေးသားချက်တွေကဒီကနေ့ခေတ်ရဲ့ဝေဒနာတွေရဲစွမ်းတတ္တိတွေကိုထင်ရှားစေတဲ့တာဒကာတစ်ခုဖြစ်တာကြောင့်ရွေးချယ်လိုက်တာဖြစ်တယ်လို့လည်းပြောပါတယ်အလက်စီဗစ်ဟာယူကရိန်းနိုင်ငံကရှာနိုဘိုင်းနျူကလ িয়ার ဆက်ယုံမတော်တဆဖြစ်ရကြောင်းလူတွေခံစားရတဲ့အကျိုးဆက်တွေဆိုဗီယက်အာဖဂန်ဆနစ်ကြစစ်ပွဲဆိုဗီယက်နဲ့ဆိုဗီယက်ခေတ်လွန်ကာလသမိုင်းကြောင်းတွေနဲ့ပတ်သက်ပြီးစာအုပ်တွေရေးသားခဲ့သူပါသူရဲ့ရေးသားချက်အများစုဟာဗဇက်ရာဇဝင်နဲ့ကိုယ်တိုင်တွေ့ကြုံခဲ့ရသူတွေရဲ့အမြင်တွေပေါ်ချိန်ခံထားပါတယ်ဘီလာရုစ်နိုင်ငံသားဖခင်နဲ့ယူကရိန်းနိုင်ငံသူမိခင်တို့ကနေသူ့ကိုယူကရိန်းနိုင်ငံအီဗာနိုဖရန်ကီဗစ်မှာမွေးဖွားခဲ့တာပါသူဖခင်ကစစ်မှုထမ်းတပ်တန်းပြစ်ပြီးတဲ့နောက်မကြာခင်မှာပဲသူတို့မိသားစုတစ်စုလုံးဘီလာရုစ်ကိုပြောင်းရွှေ့ခဲ့တာဖြစ်ပါတယ်ကောလိပ်ချောင်းပြီးတဲ့နောက်ပိုင်းသတင်းစာတိုက်တော်တော်များများမှာလှုပ်လှုပ်ခဲ့ပြီးတော့ဆိုဗီယက်ဆန့်ကျင်ရေးအတိုက်ခံသတင်းသမားတဦးအဖြစ်နဲ့လည်းထင်ရှားခဲ့ပါတယ်သူရရှိခဲ့ဘူးတဲ့ဆုတွေထဲမှာအခုနောက်ဆုံးရလိုက်တဲ့နိုဘယ်ဆုကတော့ဂုဏ်သိက္ခာအကြီးမားဆုံးဆုဖြစ်ခဲ့ပြီးတော့ဒီဆုကိုရခဲ့တဲ့14ယောက်မြောက်အမျိုးသမီးတဦးလည်းဖြစ်ခဲ့ပါတယ်